American သမ္မတဒေါ်နယ်ထရန့်ရဲ့အာရှ၅နိုင်ငံခီးစဉ်ကတော့ဒီသတင်းပတ်အတွင်းစတင်တော့မှာပါဒီခီးစဉ်မစခင်မှာပဲတရုတ်နိုင်ငံဘက်ကအကောင်းမြင်တဲ့မျှော်လင့်ချက်တွေနဲ့ကြိုတင်ပြောဆိုတာတွေရှိပေမဲ့ American ဆိုင်ရာတရုတ်တန်မတ်ကြီးကတော့သူတို့ရဲ့ data ရင်းပြဿနာမှာ American ကဝင်မပါဘူးပြောထားပါတယ် VOA သတင်းတော့ Victor Betty ရဲ့သတင်းပေးပို့ချက်ကိုကိုကျော်အောင်ကဆက်ပြီးပြောပြမှာပါ
သမတ်ဆွမ်ရဲ့အရှ၅နိုင်ငံခီးစဉ်ထဲမှာတရုတ်နိုင်ငံလည်းပါဝင်ပြီးနိုမလာ၈ရက်ကနေ၁၀ရက်နေ့ထိတရုတ်နိုင်ငံကိုသမတ်ထရန့်လာမဲ့ခီးစဉ်ဟာနိုင်ငံကြားအပြန်လည်ဆက်ဆံရေးကိုပို့ပြီးတော့ခိုင်မာစေမဲ့ခီးစဉ်ဖြစ်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီး华昌颖啊，美容啊，标给吧嘞。
特朗普总统呢，不久响应习近平主席的邀请，对中国进行国。
国长们怎么让创业提升啊？第一年 ，American 那年家，变了角度，不光上月目的股，不比阿刚拿在里面路鸟命也歪。比提升啊，你第一年 American 比如的对，第二年角度歪的股，不比去拿在里面路鸟命也来变。可把那第二转第二目。西瓜产大木呢，人家木里过来，那那年阿奶剥皮，路上被男人来路，鸟人也白。
对，那个伢问你看那表哥呀，苗子米花穿人啊，阿古路刚木呢，鸟人家的呢，你弄阿表哥的手没嘞？美利坚那个三亚对大麦，水田街，你咋给弄阿表哥的车马咯？美利坚我走的大段街啥的嘛，我米罗木把握，这里被带动他吧嘞。苗古里亚的纽克里亚呢，没在冬季时阵里呢，不得比咯，而且你的阿奶剥鸡木拉根。ဆက်စပ်နေနိုင်ကြဖို့တရုတ်ဘက်ကတိုက်တွန်းထားပါတယ်။တောင်တရုတ်ပင်လယ်အတွင်းမှာတည်မှနေတဲ့ဒေတာရင်းပြိပက္ခတွေကိုဖြေရှင်းတဲ့နေရာမှာအမေရိကန်တွေနဲ့ဘေးဆောင်နေဖို့ကိုလည်းတရုတ်တမတ်ကတိုက်တွန်းခဲ့ပါတယ်။သူကသမ္မတထရမ့်ရဲ့တရုတ်ပြည်ခီးစဉ်ကိုတမိုင်းတင်မဲ့ခီးစဉ်တစ်ခုဖြစ်လာရေးလှုပ်ဆောင်မှုလည်းတိုက်တွန်းခဲ့ပြီးတော့တရုတ်နိုင်ငံကိုထိန်းချုပ်ဖို့ဆိုတဲ့ရည်ချက်မျိုးနဲ့တော့လှုပ်လိမ့်မယ်လို့သူမထင်တဲ့အကြောင်းတရုတ်နိုင်ငံကိုဘယ်သူမှလည်းထိန်းချုပ်လို့မရနိုင်တဲ့အကြောင်းအမေရိကန်ဆိုင်ရာတရုတ်တမတ်ဆွေတန်းကိုင်ကပြောထားပါတယ်။တရုတ်ဘက်ကကုလမျိုးပြောဆိုနေတာတွေကအမေရိကန်ရဲ့လွတ်လပ်စွာတင်လေရေးကြောင်းလှုပ်ရှားသွားလာမှုအစီအစဉ်တွေကိုပြောကြည့်နေတဲ့သဘောပဲလို့အာရှပစိဖိတ်ရေးရာ The Diplomat Magazine ရဲ့ Travel Editor Ankit Penda က VOA ကိုပြောပါတယ
် The context here has been the stepped up pace of US freedom of navigation operations in the South China Sea we've seen four from the Trump administration
ကျွန်တော်ကလည်းဒီတောင်ကျပ်ကနေတဲ့အမေရိကန်ဘက်ကလွတ်လပ်စွာတင်လေရေးကြောင်းလှုပ်ရှားမှုအစီအစဉ်တွေကိုအစိုးရလှုပ်ဆောင်လာခဲ့တာကိုပြောကြည့်နေတဲ့သဘောပါပဲဒီလိုလှုပ်ရှားမှုတွေကအရင်သမ္မတဘရက်အိုဘားမားလက်ထက်တုန်းကလေ2015အောက်တိုဘာကနေ2016အောက်တိုဘာလအတွင်းလုပ်ခဲ့ဘူးပါတယ်တောင်ကျောက်ပင်လယ်ရေးနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံတွေနဲ့ကျောက်နိုင်ငံအတွင်းအခုနှစ်ဆော်ဆော်ပိုင်းကပြည်ဝဆိုင်ရာသဘောတူညီချက်မူရန်းတစ်ခုရေးဆွဲနိုင်ခဲ့ပြီးဒါကိုတရုတ်ဘက်ကလည်းကြိုးဆိုထားတာပါအမေရိကန်ဘက်ကလည်းတောင်ကျောက်ပင်လယ်အတွင်းကပြည်ပခန့်တွေကသူတို့နဲ့ဆိုင်တယ်လို့ယူဆထားပါတယ
်ပြီးခဲ့တဲ့အပြီးသားတုန်းကတရုတ်နဲ့အမေရိကန်ခေါင်းဆောင်တွေရဲ့ပထမဆုံးချိန်ထိပ်သီးဆွေးနွေးပွဲကိုအမေရိကန်ပြည်သူ့ Florida ပြည်နယ်မှာကျင်းပခဲ့ပြီးတော့အဲ့ဒါရဲ့နောက်ဆက်တွဲဆွေးနွေးမှုလည်းဒုတိယချိန်ဖြစ်ဆက်ပြီးတော့ရှိလာပါလိမ့်မယ်အဲ့ဒီကကြာရင်နော့ကိုရီးယားရေးတရုတ်ဘက်ကပို့ပြီးတော့အားထုတ်လာအောင်အမေရိကန်ဘက်ကတိုက်တွန်းအားပေးနိုင်ပြီးတော့တရုတ်ဘက်ကလည်းမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့အမေရိကန်ကနေအရှိန်လျှော့ပြီးတော့လှုပ်ဆောင်မှုတိုက်တွန်းလိုက်မယ်လို့ယူဆတဲ့အကြောင်း The Diplomat Magazine ရဲ့ Travel Editor Ankit Penda က VOA ကိုပြောပါတယ်